ဟုတ်ကဲ့ပါရှင်ဘာသာရေးစံစံပြိပခတွေဖြစ်အောင်ဖန်တီးပြီးနိုင်ငံရေးအကျိုးမြတ်ရအောင်သွေးထိုးလုံးစော်သူတွေရှိနေတယ်လို့ဒီနေ့ဆွေးနွေးပွဲမှာတက်ရောက်ခဲ့တယ်။ဘာသာရေးခေါင်းဆောင်တွေကပြောကြပါတယ်။ဒီနေ့ပြုလုပ်တဲ့ဆွေးနွေးပွဲကိုငြိမ်းချမ်းရေးမဟာမိတ်အဖွဲ့မြစည်းမလူငယ်ကွန်ရက်တစ္ဆာကွန်ရက်လူသားချင်းစာနာထောက်ထားမှုနဲ့ငြိမ်းချမ်းရေးကွန်ရက်စတဲ့ရပ်ဘက်လူမှုအဖွဲ့စည်းပေါင်း12ဖွဲ့ပူးပေါင်းကျင်းပတာဖြစ်ပါတယ်။လာမယ့်2014ခုနှစ်ထဲမှာ2015ခုနှစ်ရွေးကောက်ပွဲအတွက်နိုင်ငံရေးအရာစီးရုံးတာတွေအချိန်မြင့်လာနိုင်တာကြောင့်အဲ့ဒီအချိန်မှာဘာသာရေးကိုအသုံးချတဲ့နိုင်ငံရေးမျိုးမဖြစ်ရအောင်သတိထားသင့်တယ်လို့ပြည်သူတွေဘက်ကလည်းဝေဖန်ခွဲခြားတတ်စေဖို့လိုကြောင်းဆွေးနွေးကြပါတယ်။နိုင်ငံရေးအကျိုးအမြတ်အတွက်ဘာသာသာသနာကိုအလွဲသုံးစားမလုပ်ရဆိုတဲ့2008ဖွဲ့စည်းပုံပါပြဋ္ဌာန်းချက်ကိုဒီနှစ်တက်ရောက်လာတဲ့ဖွဲ့စည်းတွေနဲ့အဓိကဆွေးနွေးတာဖြစ်ကြောင်းဘာသာပေါင်းစုံရှိကြည်ရေးအဖွဲ့ရဲ့ Christian ဘာသာရေးကောင်ဆောင်ပမောက်ခဒေါက်တာစောလိုင်ဘွားကပြောပါတယ်။
တဘာသာနဲ့တဘာသာမျိုးစင်ကဖြစ်ပြီးတော့မှနားလည်မှုတွေလွယ်မအောင်အတွက်ဒီလိုလုံဆောင်မှုတွေကျော်တဲ့မုန်းကြည့်အောင်ဘာသာရေးကိုအခြေခံပြီးတော့လုပ်တယ်ရှိတယ်ပေါ့နော်။ဒါကြောင့်မလို့ပဲဒီဒီကောင်းစင်ကလည်းပဲ2008ဖွဲ့စည်းပုံရှိတဲ့ဥပဒေအခန်းရှိနိုင်ငံသားနဲ့နိုင်ငံသားတွေရဲ့မူလအခွင့်အရေးနဲ့တာဝန်အပိုင်364မှာပါတဲ့ကိစ္စကိုဒီမှာပြန်ပြီးတော့မှသတိပေးတာပဲဖြစ်ပါတယ်။အဲဒီမှာကနိုင်ငံရေးကိစ္စအလို့ငါဘာသာသာသနာကိုအလွဲသုံးစားမပြုရဆိုတော့မှအဲ့လိုရေးထားတာဖြစ်ပါတယ်
။နိုင်ငံတော်သမ္မတဦးသိန်းစိန်ကနိုင်ငံသားအလုံးဟာမတူညီတဲ့ကိုယ်ွယ်ယုံကြည်မှုတွေရှိကြတဲ့အတွက်အချင်းချင်းနားလည်စာနာကြဖို့ဘာသာရေးအစွန်ရောက်တဲ့ရန်လိုမုန်းတိမှုတွေကိုစန့်ကျင်တိုက်ဖြတ်သွားဖို့ဘာသာရေးကိုနိုင်ငံရေးလက်နက်တစ်ခုအဖြစ်အသုံးချပြီးကြီးထွားလာအောင်မတည်ငြိမ်အောင်ကိုကြိုးစည်းပွားနဲ့ရှင်ပြီးအမျက်ထုတ်နေကြတဲ့သူတွေကိုတရားဥပဒေအရထိထိရောက်ရေးယူဖို့လိုအပ်နေပြီဖြစ်တယ်လို့ပြီးခဲ့တဲ့ဇူလိုင်လအတွင်းကမိကွန်းပြောခဲ့မှုကြောင့်ဒီနေ့ဆွေးနွေးပွဲမှာဝင်ငှတဲ့လက်ကမ်းစာဆောင်မှာပါရှိပါတယ်။ဘာသာတရားအလုံးဟာလူတစ်တော်အချင်းချင်းမေတ္တာထားဖို့ဆုံးမမှုတွေသာပါတဲ့အတွက်ပြိပခတွေမဖြစ်အောင်ကာကွယ်ဖို့ဆိုရင်ဘာသာတရားကိုနားလည်သဘောပေါက်အောင်လိုက်နာကြဖို့အရေးကြီးတယ်လို့တက်ရောက်ဆွေးနွေးခဲ့တဲ့ဟိန္ဒူဘာသာရေးကောင်ဆောင်ဦးအောင်နိုင်ကပြောပါတယ်
။ရခိုင်ပြည်နယ်တို့ပချားနေရာတို့မှာနည်းနည်း sensitive ဖြစ်တဲ့ issue ကိုသူတို့ကဆွလိုက်တဲ့အတွက်ပဋိပက္ခတွေဖြစ်တဲ့ဟာကသမင်ဖန်တီးတဲ့သဘောဆောင်နေမဖြစ်အောင်ဝိုင်းပြီးဘယ်လိုပညာပေးကြမလဲ၊စီယုံကြမလဲ၊နားလည်မှုယူကြမလဲဆိုတဲ့အကြောင်းအရာကိုအဓိကထားပြီးတော့ဆွေးနွေးသွားတယ်လေ။ဘာသာတရားတည်အေဂျင်တာယာရေးနဲ့လူတော်ဝါချင်းမြစ်တာထားဖို့နားလည်မှုရှိဖို့ဆုံးမတဲ့အပိုင်းကြီးပဲပါတယ်။တကယ်နားလည်သဘောပေါက်ရင်အဲ့ဒီလိုဟာမျိုးတွေမဖြစ်ဘူးပေါ့အဓိကထားပြီးဆွေးနွေးသွားတယ်
။ဘာသာရေးစံစံပြိပခတွေကိုကာကွယ်ဖို့အတွက်အောက်ခြေမျိုးရာတွေအထူးသွားရောက်ဆွေးနွေးမှအောင်မြင်လိမ့်မယ်လို့ဘာသာပေါင်းစုံရှိကြည်ရေးအဖွဲ့ကအစ္စလမ်ဘာသာရေးကောင်ဆောင်ဦးဝေလွင်ကပြောပါတယ်
။ဘာသာရေးပြိပခတွေဖြစ်နေရတာကတချို့မတမာသူများသူတို့ရဲ့နိုင်ငံရေးအကျိုးအတွက်ကိုအသုံးချတယ်ဆိုတော့ထင်စရာလေးတွေကရှိနေတော့နောက်ကမဖြစ်ရလင်အောင်ကျွန်တော်တို့ကဆွေးနွေးကြတာတွေကလည်းအချိန်ချင်းရှိနေပြီဆိုတော့အောက်ခြေထိရောက်အောင်သွားပါပေါ့လေ။အဲ့လိုမျိုးတွေဟိုဆွေးနွေးတယ်ဘာသာရေးရောနိုင်ငံရေးရောလှုပ်တဲ့လှုပ်ထိုက်တဲ့ပုံစံနဲ့လုပ်မယ်ဆိုလို့ရှိရင်အင်မတန်ကိုကိုယ်ကျိုးစနဲ့အတမရှိတဲ့လူတွေရဲ့လောက်ရဖြစ်တယ်ပေါ့ဘုရားဘာသာဆရာတော်ကလည်းဒါပဲပြောသွားတာပဲအလွဲသုံးစားတာမဖြစ်စေနဲ့ဆိုတော့အဲ့ဒါကိုကျွန်တော်တို့အားလုံးဆွေးနွေးပါတယ
်အလားတူဆွေးနွေးပွဲတွေကိုမန္တလေးတောင်ကြီးပဲခူးနဲ့မော်လမြိုင်မြို့တွေမှာပါပြုလုပ်သွားဖို့ရှိတယ်လို့သိရပါတယ်ရှင်